ွန်ခဲ့တဲ့အပီလကဝပြည်သွေးစည်းညီရေးပါတီနဲ့ဝတပ်ဖွဲ့ရဲ့အနှစ်30ပြည့်အခမ်းအနားပန်းစားမှာကျင်းပပါတယ်ဝစစ်ပြည်8000ကျော်လောက်လက်နေကြီးငယ်မျိုးစုံနဲ့စီရေးပြကြပါတယ်စီရေးပြအခမ်းအနားတွေမှာနေပြည်တော်ပြည်ရင်ပန်းစားဟာအကြီးဆုံးပဲလို့ပြောနိုင်ပါတယ်ဒါကြောင့်ဝတွေဟာစင်ပြိုင်အစိုးရနဲ့စင်ပြိုင်တတ်မတော်တည်ထောင်နေတယ်လို့ဇွန်လ2ရက်နေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတမတော်ပြန်ချာရေးအဖွဲ့ကတုံ့ပြန်ပါတယ်။တာမန်စရေးပြပွဲတာဖြစ်ပြီးတမတော်နဲ့ပြိုင်တာမဟုတ်ဘူးလို့ဝါကဖြေရှင်းပါတယ်။တကယ်တော့ဝါတွေဟာထောက်လိုင်းရင်းနဲ့နားလည်မှုယူပြီးအပြစ်အကန့်ရက်ဆဲခဲ့တာဖြစ်ပါတယ်။ဘာသာကျုပ်စာရမ်းမှာလက်မှတ်ထိုးတာမဟုတ်ပါဘူး။ထောက်လိုင်းရင်းရဲ့နှုတ်ကပတ်ကိုယုံကြည်လို့အပြစ်ရက်ပြီးစီးပွားရေးဝင်လောက်တာဖြစ်ပါတယ်။1989က2017အနှစ်20ကျော်တိအစိုးရနဲ့ဝတ်တပ်ဖွဲ့ဟာနားလည်မှုနဲ့ဆက်ဆံလာပါတယ်။ဦးသိန်းစိန်အစိုးရတက်လာတော့မှတိုင်းရင်းသားလက်နက်ကိုင်အဖွဲ့အသီးသီးနဲ့သဘောတူချက်တွေလက်မှတ်ထိုးတာဖြစ်ပါတယ
်။ဦးသိန်းစိန်အစိုးရနဲ့ဝတ်တပ်ဖွဲ့ရဲ့ပထမဦးဆုံးသဘောတူညီချက်ကို2017အောက်တိုဘာ1ရက်နေ့ကလာရှိုးမှာလက်မှတ်ထိုးပါတယ်။တနေ့ကျတော့ဦးအောင်တောင်ခေါင်းဆောင်နဲ့အစိုးရညီညာရေးအဖွဲ့နဲ့ဥရှောင်းမင်းလျံခေါင်းဆောင်တဲ့ဝါညဉ့်ဉျင်းဤအဖွဲ့2012ဒီဇင်ဘာ25ရက်နေ့ပန်းစမ်းမှာသဘောတူလက်မှတ်ရေးထိုးကြပါတယ်သဘောတူညီချက်6ခုထဲမှာပြည်ထောင်စုလွတ်တော်ကိုဝါကိုယ်စားလှယ်ဆေးလွှတ်ရေးကိစ္စဆက်လက်ဆွေးနွေးဖို့လည်းပါဝင်ပါတယ်နောက်6လကြာတော့အစိုးရညဉ့်ဉျင်းဤကော်မတီဒုက္ခဦးသိန်းစောနဲ့ဝါကိုယ်စားလှယ်ဦးကျောက်ကော်အန်2013ဇူလိုင်လ12ရက်နေ့ကျိုင်းတုံမှာသဘောတူညီချက်လက်မှတ်ထိုးပြန်ပါတယ်ရခင်သဘောတူညီချက်တွေကိုဆက်လက်လိုက်နာဖို့အရင်ကရှိခဲ့တဲ့နားလည်မှုယုံကြည်မှုအတိုင်းညှိနှိုင်းဆွေးနွေးဖြေရှင်းဖို့နဲ့ခွဲထွက်ခြင်းမပြုဘဲနိုင်ငံတော်တည်တံ့ခံမြဲအောင်လုပ်ဖို့နှစ်ဖက်လုံးကသဘောတူညီကြပါတယ်
။2008ဖွဲ့စည်းပုံအခြေခံဥပဒေအခန်းနှစ်ပုံမှန် 56 မှာဝနယ်ကိုကိုယ်ပိုင်အုပ်ချုပ်ခွင့်ရတိုင်းအဖြစ်ပေါ်ပြထားပါတယ်။ဒါကိုမကျေနပ်လို့2010နဲ့2015ရွေးကောက်ပွဲနှစ်ခုစလုံးဝနယ်မှာကျင်းပခွင့်မပြုပါဘူး။ဝါအာဏာပိုင်တွေရဲ့ခွင့်ပြုချက်မရရင်ဝါဒီတပ်မှာဘ ਹੁ အစိုးရလည်းဘာမှမလုပ်နိုင်ပါဘူး။ဝါနယ်မြေမှာဝါတပ်ဖွဲ့ကလဲပြီးဘယ်သူကမှလက်နက်ကင်ဆောင်ခွင့်မရှိတဲ့အတွက်အစိုးရတက်လဲကင်ဆောင်ခွင့်မရှိပါဘူး။ကိုပိုင်အုပ်ချုပ်ရေးအရှိဆုံးဟာဝါဒီတပ်ဖြစ်ပါတယ်။ပထဝီအနေထားအမျိုးသားစိတ်ဓာတ်မူရစေဝင်ဝင်နဲ့တရုတ်ရဲ့ထောက်ပံ့မှုကိုပေါင်းစပ်လိုက်တဲ့အခါမှာဝါနယ်မြေဟာအာဏာအပြည့်အဝရှိတဲ့ပြည်နယ်တစ်ခုလိုဖြစ်နေပါတယ
်။တရုတ်ပြည်ဘက်မှာဝါတိုင်းရင်သား9သိန်းကျော်ရှိပြီးမြန်မာပြည်ဘက်မှာ9သိန်းကျော်ရှိတယ်လို့ခန့်မှန်းကြပါတယ်။အခြားလက်နက်ကိုင်အဖွဲ့အစည်းတွေမှာခွဲထွက်ပြီးဒဇင်ထောင်သာမျိုးရှိပေမဲ့ဝါသွေးစည်းညီညွတ်ရေးပါတီနဲ့တပ်ဖွဲ့ကိုပြိုင်ဆိုင်မဲ့အဖွဲ့အစည်းဝါနယ်မြေမှာမပေါ်သေးပါဘူး။ဒါဟာဝါအဖွဲ့ရဲ့အားသာချက်တစ်ခုဖြစ်ပါတယ်။ကွန်မြူနစ်လက်အောက်ခံဖြစ်ခဲ့တဲ့ဝါအဖွဲ့ဟာဘ ਹੁ ချုပ်ကံမှုစနစ်ကိုကျင့်သုံးပါれကိုပိုင်နယ်ကိုကာကွယ်နိုင်ဖို့ကိုပိုင်နယ်တွင်းကရန်သူကိုရှင်းလင်းနိုင်စွမ်းရှိဖို့ကိစ္စဟာလည်းပြည်နယ်ထီထောင်ရေးမှအရေးကြီးပါれစစ်အင်အားကြောင့်ဒီအခြေအနေကိုအနှစ်30ကျော်ထိန်းသိမ်းနိုင်ခဲ့ပေမဲ့ရေရှည်ရပ်တည်ဖို့အခက်အခဲရှိမယ်လို့သုံးသပ်ကြပါれနေရာတိုင်းမှာလက်နက်အားကိုပြီးပြဿနာရှင်းလို့ရတာမဟုတ်ပါဘူ
းသဘောဆဆူကြီးကတော့နိုင်ငံရေးဆွေးနွေးနိုင်ဖို့အတွက်တပြည်လုံးအပြည့်အခက်ရက်စဲရေးသဘောတူစာချုပ်MCA ကိုလက်မှတ်ထိုးရမယ်လို့ဝါအဖွဲ့ကိုပေးပို့တဲ့တဝန်လွှာမှာဖော်ပြပါတယ်ဝါအဖွဲ့ကလည်းလက်မှတ်မထိုးတဲ့ရခင်ရည်တည်ချက်ကိုထပ်မံအတည်ပြုပြောဆိုပါတယ် MCA တတန်း၃နှစ်ကျော်လာတဲ့အခါမှာလက်မှတ်ထိုးတဲ့အုပ်စုနဲ့မထိုးတဲ့အုပ်စုဆိုပြီးအုပ်စုနှစ်စုကွဲသွားပါတယ်လက်မှတ်မထိုးတဲ့အုပ်စုမှာဝါအဖွဲ့ကချင်းအဖွဲ့ရှမ်းအဖွဲ့ကိုးကံအဖွဲ့တာရင်အဖွဲ့မိုင်းလားအဖွဲ့နဲ့ရခိုင်အဖွဲ့စတဲ့အဖွဲ့ခုနှစ်ဖွဲ့ပါဝင်ပြီးဝါအဖွဲ့ဥဆောင်တဲ့ဖက်ဒရယ်နိုင်ငံရေးညှိနှိုင်းဆွေးနွေးရေးကော်မတီ FPNCC ကိုဖွဲ့စည်းထားပါတယ်။လွန်ခဲ့တဲ့ဇွန်လ16ရက်နေ့19ရက်နေ့မှာဒီကော်မတီဝင်တွေပတ်စပ်မှာအစည်းအဝေးကျင်းပပြီးအပြည့်အကိစ္စကိုဆွေးနွေးကြောင်းသိရပါတယ်။ဝါဦးစည်းတဲ့ခုနှစ်ဖွဲ့အုပ်စုမှာတိုင်းရင်းသားစစ်အင်အားရဲ့80ရာခိုင်နှုန်းရှိပြီးအစိုးရနဲ့လက်မှတ်ထိုးထားတဲ့10ဖွဲ့အုပ်စုမှာ20ရာခိုင်နှုန်းသာရှိပါပဲ။ခုနှစ်ဖွဲ့အုပ်စုမှာဝါနဲ့မိုင်းလားအဖွဲ့ကလွဲရင်အစိုးရတပ်နဲ့တိုက်ခိုက်နေစေဖြစ်ပါတယ်အစိုးရဘက်ကအပြစ်ရစာချုပ်အရင်လက်မှတ်ထိုးဖို့လိုလားပါတယ် ဒါပေမဲ့ဝတ်တပ်ဖွဲ့နဲ့ကချင်အတွေ့အကြုံအရအပြည့်အခရက်စဲမှုကိုစာချုပ်နဲ့အကောင့်တွေဖော်လို့မရဘဲအပြန်အလှန်ယုံကြည်မှုရှိဖို့ကပိုပြီးအရေးကြီးတယ်လို့နားလည်နေကြဖို့ရပါတယ်ခင်ဗျာ။